ားတွေတိုးတက်အောင်နည်းပညာအခြေခံနဲ့အသုံးဆောင်ပစ္စည်းတွေအပြိုင်ထွင်နေကြတဲ့အထက်မှာမတန်ဆွမ်းသူတွေအတွက်တည်ထွင်မှုတွေလည်းအမျိုးစုံရှိပါတယ်။နောက်ဆုံးပေါ်တည်ထွင်မှုတွေကိုပွဲထုတ်ပြသတဲ့ CES Electronic ကုန်စည်ပြပွဲကြီးမှာ Artificial Intelligence ဉာဏ်ရည်တူးနဲ့စက်ရုပ်နည်းပညာတွေကိုအဓိကသုံးပြီးတော့မတန်ဆွမ်းသူတွေ၊ကျန်းမာရေးဆောင်ရှားမှုအကူအညီလိုနေသူတွေအတွက်ပစ္စည်းမျိုးစုံကိုမိတ်ဆက်သွားခဲ့ကြတာတွေ့ရပါတယ်။အမြင်အာရုံချို့ယွင်းလို့မမြင်နိုင်ကြသူတွေအတွက်ရှေ့ပြေးကင်မရာနည်းပညာသုံးပြီးတော့မြင်နိုင်အောင်လို့ e-size ဆိုတဲ့မျက်မှန်ကိုလည်းအရင်ရောင်းစေးထက်40ရာခိုင်နှုန်းလျှော့ပြီးတော့ဒေါ်လာ 9,950 နဲ့ရောင်းမယ်လို့ကြေညာခဲ့ပါတယ်။ e-size မျက်မှန်ကတာမန်မျက်မှန်မျိုးမဟုတ်ပါဘူး။မျက်လုံးရှိတက်တဲ့မှာကြည်လင်ပြတ်သားတဲ့ high resolution screen ပါတဲ့မျက်မှန်ဖြစ်ပါတယ်။ It houses a high speed high definition camera. That camera captures what's in front of a person who lives with vision loss and then enhances the footage.မျက်ပအပြင်ဘက်အချမ်းမှာပါတဲ့ကင်မရာကမျက်စိရှိကမြင်ကွင်းကိုအရေးသွေးကောင်းအောင်လို့ဗီဒီယိုရိုက်ပြီးတော့မျက်လုံးရှိတက်တဲ့ကစခရင်မှာပြပေးတယ်ဆိုတာကို e-site ကဈေးကွက်မြင့်နေတဲ့တာဝန်ခံကရှင်းပြနေတာပါအထူးတည်ထွင်ထားတဲ့ကွန်ပျူတာဆော့ဖ်ဝဲကမျက်စိကန်းနေသူတယောက်နီးပါအမြင်အာရုံချို့ယွင်းနေသူတွေကိုမြင်ရနိုင်လောက်တဲ့အထည်ကိုပုံတွေကိုလှုပ်ပေးထားလို့အကောင်တိုင်းမြင်ရနိုင်တယ်လို့မျက်မမြင်အဖြစ်သတ်မှတ်ခံထားရတဲ့ Rosa Hernandez ကလည်းရှင်းပြပါတယ
် She born visually impaired, I was born legally blind. With the unit I'm seeing things for the first time.
မွေးရပါအမြင်အာရုံချို့ယွင်းနေလို့သူ့ကိုမျက်မမြင်လို့တရားဝင်သတ်မှတ်ခံထားရသူ Rosa က e-site မျက်မှန်ကြောင့်အရင်ကမမြင်နိုင်တာတွေကိုမြင်ရတွေ့ရပြီလို့ပြောပြပါတယ်ဒီမျက်မှန်ကသူ့လိုမျက်မမြင်တွေအတွက်အပြောင်းလဲကြီးပြောင်းလဲသွားစေနိုင်တဲ့မျက်မှန်လို့တောင်မှဆိုပါရယ်အမြင်အာရုံချို့ယွင်းနေသူတွေအနေနဲ့ e-site မျက်မှန်ကိုသုံးရင်တခြားသူတွေရဲ့မျက်နှာတွေကိုမြင်ရနိုင်မယ်ဈေးဝယ်နိုင်ထမင်းဟင်းချက်နိုင် TV ကြည့်နိုင်မယ်သတင်းစာဖတ်နိုင်ရုံနဲ့မကဘူးကားတွေရထားတွေကိုလည်းအဖို့မပါပဲစီးနိုင်မယ်ကျောင်းသင်ကန်းတွေထဲမှာစာတင်နိုင်မယ်အလုပ်တောင်မှလုပ်လို့ရမယ်လို့ e-site ကုမ္ပဏီကပြောပါရယ်ကွန်ပျူတာဉာဏ်ရည်ရုအပြင်မျက်နှာမှတ်မိတဲ့နည်းပညာစက်ရုပ်နည်းပညာတွေသုံးပြီးတော့ဘိန်းတက်ကလက်ထိုင်းကိုမျက်နှာအမှုအရာနဲ့မောင်းခိုင်းနိုင်မဲ့စက်ကိုလည်း Intel Company နဲ့ Hubox Robotics ကုမ္ပဏီတို့ပေါင်းပြီးတော့ CES ပြပွဲကြီးမှာပြသခဲ့ကြပါတယ်။ Computer Processor တွေကိုထိပ်တန်းကတည်ထွင်နေတဲ့ Intel က Hubox Robotics စက်ရုပ်နည်းပညာကုမ္ပဏီနဲ့ပေါင်းပြီးတော့မျက်နှာအမှုအရာပေါ်လိုက်ပြီး AI နည်းပညာနဲ့ဘယ်လိုလုပ်ရင်ပါခိုင်းနိုင်စရာသိနိုင်မဲ့ Real Sense Camera Set ဖြစ်ပါတယ်။
So we knew that we could use our experience in robotics and deep learning to translate that smile into commands to control her.
Willy 7 လို့ခေါ်တဲ့စက်ကိုဘိန်းတက်ကလက်ထိုင်းမှာတတ်ထားရင်အပြုံအမဲ့နှာခမ်းဆူတာစတဲ့မျက်နှာအမူအရာပေါ်လိုက်ပြီးတော့ဘိန်းတက်ကလက်ထိုင်းကိုမောင်းနှင်လို့ရပါတယ်
။ The wheelchair was a little awkward at first, using facial expressions instead of other manual forms of movement. It was a little confusing, but once you use it for a decent amount.
ဘိန်းတက်ကလက်ထိုင်းကိုအားကိုးသွားနေရတဲ့မတန်ဆွမ်းသူ Eric Ingram က Willy 7 set သုံးရတဲ့အတွေ့အကြုံကိုပြောပြနေတာပါ။ဘိန်းတက်ကလက်ထိုင်းကိုအရင်ကလိုမျိုးလက်နဲ့ထိန်းချုပ်ပြီးတော့မောင်းတဲ့အစားမျက်နှာအမှုအရာအမျိုးမျိုးလှုပ်ပြီးမောင်းရတာမို့အစပိုင်းမှာတိတ်အဆင်မပြေလှပါဘူးတဲ့ဘလို့အမှုအရာလှုပ်ရင်ဘဲကိုသွားရဲဆိုတာကိုလည်းစဉ်းစားကြအောင်လုပ်ရတယ်စဉ်းစားရသွားတော့တိတ်ကိုအဆင်ပြေသွားတယ်လို့သူကပြောပြနေတာပါလေဖြတ်ထားလို့ပဲဖြစ်ဖြစ်အာယုံကျောင်းအားနည်းလို့ပဲဖြစ်ဖြစ်ပါကင်ဆန်လိုယောဂပဲဖြစ်ဖြစ်လက်ချောင်းတွေအကွေးဆန်လှုပ်ဖို့ခက်ခဲလို့ပစ္စည်းတွေကိုမကင်နိုင်တော့တဲ့လူတွေအတွက်ဆက်ရုပ်လက်အိတ်ကိုလည်း CES ပြပွဲမှာပြသသွားပါသေးတယ
် Actually like if this device helps them to be able to close their hand by themselves so that they can do basic activities like toothbrushing opening the door
coffee ပွဲမကင်နိုင်သူတွေသဘောတန်ကင်ပြီးသွားတိုက်ဖို့ခက်နေသူတွေတကားလက်ကင်ကိုလှည့်မဖွင့်နိုင်သူမျိုးတွေအတွက်သူတို့ရဲ့ဆက်ရုပ်လက်အိတ်ကအသုံးဝင်မယ်လို့ NeoFed Company က CEO ကရှင်းပြနေတာပါ Bluetooth controller နဲ့လက်ချောင်းတွေအကွေးအဆန့်လှုပ်လို့ရအောင်လို့ leather လက်အိတ်မှာ battery အသုံး titanium wire စနစ်ကိုတတ်ထားပါတယ်ဒီလက်အိတ်ကိုအခု2019ခုနှစ်မှာရောင်းဖို့စီစဉ်ထားပြီးတော့တစ်ခုကိုဒေါ်လာ2000ဝန်းကျင်နဲ့ရောင်းမယ်လို့ပြောပါတယ်အခုလိုမျိုးခန္ဓာကိုယ်လှုပ်ရှားသွားလာမှုပိုင်းချို့ယွင်းနေသူတွေအတွက်ဤပညာသောအထောက်အကူပစ္စည်းတွေရှိသလိုမှန့်ညံချို့ယွင်းသူတွေအတွက်ဆက်ပစ္စည်းတွေကိုလည်း Las Vegas မြို့မှာလှုပ်သွားတဲ့ CES ပြပွဲကြီးမှာပြသသွားကြပါတယ်ကျန်းမာရေးအတွက်မဖြစ်မနေတောက်ဆရာလိုတဲ့ဆေးတွေကိုအချိန်မမှန်တောက်နိုင်အောင်လို့ Pillow Health ဆိုတဲ့ဆက်ကိုထွင်ထားပါတယ်အဖော်မရှိပဲတယောက်တည်းနေကြတဲ့အတကြီးရွယ်ဦးတွေကိုအထောက်အကူပြုတဲ့ပစ္စည်းတွေရဲ့ဈေးကွက်ကပို့ပို့ပြီးတော့အကျိုးအမြတ်ရလာချိန်မှာသူတို့အတွက်အခုလိုဆက်ရုပ်လေးတွေကိုအပြိုင်ထွင်လာကြတာဖြစ်ပါတယ
် Pillow Health is a healthcare assistant but it's voice activated
အတန်နဲ့အမိန်ပေးခိုင်းနိုင်တဲ့ဆက်လေးတွေကိုဆေးတွေထည့်ထားရင်အချိန်တန်တာနဲ့ကိုတောက်ရမယ့်ဆေးတွေကြလာပြီးတော့ဆေးတောက်ဖို့တတိပေးပါရယ်အဲဒီဆက်မှာမျက်နှာမှတ်မိတဲ့စနစ်ကိုတတ်ထားလို့ကိုကလွဲလို့တခြားသူဆေးတောက်သွားမှလည်းပူစရာမလိုဘူးလို့ Pillow Health Company က CEO ကရှင်းပြပါရယ
် I am Pillow, your home care companion. I can manage your medications, deliver your daily care plan, and help keep track of your wellness data.
ဆရာဝန်ပြရမယ့်ရက်တို့ကျမရင်းနဲ့ညီညွတ်အောင်စားတော့ဖို့လေ့ကျင့်ခန်းလုပ်ဖို့တို့ကိုလည်းဒီဆက်ကလေးကအတန်ထွက်တည်ပေးနိုင်ပါတယ် Pillow Health ဆက်ကိုလောလောဆယ်အမေရိကန်မှာသာဝယ်လို့ရသေးပြီးတော့ဒေါ်လာ449ဒေါ်လာပေးရမှာပါခေတ်ရှိပြည်နည်းပညာတွေသုံးပြီးတော့စိန်ခံပစ္စည်းတွေအပြိုင်ထွင်နေကြချိန်မှာအခုလိုမျိုးတကယ်လိုအပ်နေသူတွေအတွက်တည်ထွင်မှုတွေကိုများများပို့လို့ကြဖို့အတွက်တိုက်တွန်းမှုတွေလည်းပို့ပြီးတော့ရှိလာနေပါရဲ့ရှင်